ရန်ဆန်းခင်ဗျာအခုမြန်မာနိုင်ငံမှာရပ်ဆိုင်ခဲ့တဲ့မြစ်ဆုံတပ်တမန်စီမံကိန်းကိုတရုတ်ကပြန်ပြီးစတင်ခြင်းနဲ့လေသံပြည့်နေတာတွေ့ရပါတယ်ဘလောက်ဖြစ်နိုင်တယ်ထင်ပါတယ်ဒီစီမံကိန်းပြန်စဖို့ပထမဆုံးပြောပါခင်ဗျာ
Well I think the Chinese certainly are interested in pushing
Okay တရုတ်ဟာမြစ်ဆုံစီမံကိန်းကိုပြန်စဖို့စိတ်ဝင်စားတာသိကြပါတယ်တစ်ချိန်တည်းမှာပဲပြီးခဲ့တဲ့ရက်သက်တပတ်အတော်ကြာအတွင်းကတရုတ်တန်မကြီးပြောတာကိုကြည့်မယ်ဆိုရင်သတိထားပြီးသုံးနှုံးသွားတာတွေ့ရပါတယ် proper resolution ကောင်းမွန်တဲ့ပြည်လည်မှုလိုချင်တယ်လို့ဆိုပါတယ်ဒီစီမံကိန်းကိုပြန်စမယ် NLD အစိုးရကပူးပေါင်းဆောင်ရွက်မယ်လို့တော့မဆိုလိုပါဘူးမြန်မာအကြောင်းနားလည်တဲ့တရုတ်မူဝါဒချမှတ်သူတွေကတော့မြစ်ဆုံစီမံကိန်းပြန်စဖို့တိတ်မဖြစ်နိုင်ဘူးဆိုတာကောင်းကောင်းသဘောပေါက်ကြပါတယ်ဆိုတော့မြန်မာတွေဒီလောက်ခါးသီးနေတာကိုတရုတ်ကဘာကြောင့်တွန်းနေရသလဲလို့မေးစရာရှိပါတယ်NLD အစိုးရအတိတက်လာလို့ဒါကိုစူးစမ်းတဲ့သဘောဖြစ်ပါလိမ့်မယ်။မဖြစ်နိုင်ဘူးဆိုရင်လည်းတရုတ်တို့ဘက်ကလက်ခံဖို့အဆင်နဲ့မယ်လို့ထင်ပါတယ်
။ဆိုတော့ဒီစီမံကိန်းပြန်စဖို့မဖြစ်နိုင်ဘူးဒီစီမံကိန်းကိုရပ်ဆိုင်လိုက်တော့မယ်လို့ဆိုရင်မြန်မာဘက်ကတရုတ်ကိုရောကြီးပေးရမလားခင်ဗျ။အဲဒီတော့ရောကြီးကဘယ်လိုပေးရမလဲဘလောက်ပေးရမလဲငွေကြေးနဲ့ပေးရမလားဒါမှမဟုတ်အစားအသောက်စီမံကိန်းတစ်ခုခုများလုပ်ခွင့်ပေးရမလားဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းမယ်လို့ထင်ပါတယ်ခင်ဗျ။
I think that is quite certain
tomorrow ပေးရမယ်လို့ထင်ပါတယ်2015မှာတရုတ်ရင်းနှီးမြှုပ်နှံသူတွေနဲ့ဦးသိန်းစိန်အစိုးရတို့သဘောတူညီခဲ့ကြတာရှိပါတယ်စီမံကိန်းကိုဖျက်သိမ်းမယ်ဆိုရင်အ ਨੇ ဆုံး3မိသားဒီကုန်ကြစရိတ်တွေကိုပြန်လျော်ပေးရမှာဖြစ်ပါတယ်ဆိုတော့တရုတ်ဘက်ကကုန်ကြသမျှပြန်ရမယ်ဆိုတာစိတ်ချပြီးသားပါဘလောက်သုံးထားပြီလဲဆိုတာတော့အတိအကျမသိပါဘူးအတော်တော့များပါတယ်ဒီအတွက်တရုတ် CPI ကုမ္ပဏီဟာဘန်တွေတခြားအဖွဲ့စည်းတွေစီကငွေသားနဲ့ယူရာဆက်ရန်တရားတွေယူရာတွေကိုတော့ငွေသားနဲ့ဒီအမေရိကန်ဒေါ်လာနဲ့ပြန်ပေးရလိမ့်မယ်လို့ထင်ပါတယ်။မြစ်ဆုံတမန်အတွက်တသက်ကုန်ကြတာကိုတော့တခြားစီမံကိန်းတွေလည်းပြောင်းထည့်နိုင်ပါတယ
်။တခြားစီမံကိန်းတွေဆိုလို့ကျွန်တော်မေးရအောင်မယ်။အဲ့တခြားစီမံကိန်းတွေဖြစ်ကြတဲ့ဥပမာလက်ဘရောင်ကျင်းဒီစီမံကိန်းတို့ရခိုင်ကြောက်ဖြူကဓာတ်ငွေပိုက်လိုင်းတို့ဘာတို့ကိစ္စဒီစီမံကိန်းတွေနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေကစိတ်ပြီးတော့ကျဉ်တတ်ကြတာမဟုတ်ဘူးခင်ဗျာအကုန်လုံးဒီကိစ္စတွေဟာလည်းပဲမမျှတာဘူးဆိုပြီးတော့ညှဉ်းပန်းနေကြတာကြားပါတယ
် I think first of all to talk about the whole Burmese people is a very generalized idea
မြန်မာပြည်သူတွေလို့ပြောလိုက်တာကတော့တိတ်ပြီးတော့ရေဘူးရစံလွန်းတယ်လို့ထင်ပါတယ်စစ်ဆိုးရွားကိုအားပေးလို့တရုတ်ကိုမြန်မာပြည်သူတွေမကျဉ်တတ်ကြဘူးခံမြင်းကြတယ်ဒါပေမဲ့ဒီတရုတ်နဲ့ဆက်ဆံရေးကနေအကျိုးအမြတ်ရရှိနေသူတွေစီးပွားရေးနိုင်ငံရေးအထက်လွှာတွေလည်းရှိပါတယ်ဆိုတော့မြန်မာပြည်သူအားလုံးတရုတ်ကိုဆန့်ကျင်တယ်ဆိုတာတော့ကျွန်မလက်မခံနိုင်ပါဘူးလက်ဘရောင်ချင်းညီစီမံကိန်းကိုလူတွေကန့်ကွက်ကြတာမှန်ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်စုံစမ်းပြီးတော့ဆက်လုပ်ဖို့တင်ပြထားပြီးပါပြီတရုတ်ဘက်ကတော့အခြေအနေကိုသုံးသပ်ပြီးဆက်လုပ်မယ်ပေးနိုင်တာလည်းအများကြီးပါဆိုတော့မြန်မာနိုင်ငံဟာတရုတ်ကိုလုံးဝဖဲထုတ်ပစ်ချင်သလားဒါမှမဟုတ်တရုတ်တို့လောက်ရက်ကိုထိန်းကုတ်ပြီးတော့နှစ်ဖက်အကျိုးတူဆက်ပြီးတော့လုံးကြမလားဆိုတာမြန်မာလူထုဖြေရမယ်မေးခွန်းပါပဲ
မြန်မာတွေကတရုတ်ကိုဆန့်ကျင်တယ်မြန်မာတွေဟာတရုတ်ဆန့်ကျင်ရေးစကြနဲ့ဒီစီမံကိန်းတွေကိုကန့်ကွက်နေရတယ်လို့ဆိုတာလည်းမမှားပါဘူးဒါပေမဲ့ကျွန်တော်ပြောချင်တာကတရုတ်တွေလုံနေတဲ့စီမံကိန်းရဲ့ကိုနှိုက်ကလည်းသဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးနေတာဒေသခံတွေဘဝပြရတာတွေအများကြီးရှိနေပါတယ်ဆိုတော့ဒီပြဿနာတွေကိုတော့မြန်မာနိုင်ငံမှာတက်လာမဲ့ NLD အစိုးရစင်းတဲ့တရုတ်တို့ဘယ်လိုပူပေါင်းပြီးတော့ကင်တွယ်ကြမလဲညှိနှိုင်းကြမလဲဆိုတော့သိကျင်ပါတယ
်။ I think this question is whether we want to oppose a project because
တရုတ်မလို့စန့်ကျင်တာတော့မဟုတ်ပါဘူး။တရုတ်ရင်းနှီးမြှုပ်နှံတာလိုချင်တယ်။ဒါပေမဲ့စီမံကိန်းမကောင်းလို့စန့်ကျင်တာဆိုရင်တော့တရုတ်တို့နဲ့ညှိနှိုင်းရမှာဖြစ်ပါတယ်။ Sustainable ဖြစ်စေခြင်းနဲ့သဘာဝပတ်ဝန်းကျင်မပြတ်ပြုံးစေခြင်းဘူး။ဒေတာဖွံ့ဖြိုးစေခြင်းနဲ့ဆိုတာတွေရအောင်တောင်းဆိုရမှာပါ။ဒါပေမဲ့စီမံကိန်းကဘလို့ဖြစ်နေနေတရုတ်မို့လို့မလို့ခြင်းဘူးဆိုရင်တော့ညှိနှိုင်းစရာအကြောင်းကိုမရှိတော့ပါဘူ
းဒီညမှာတရုတ်တွေရဲ့ဂျီနီမြုံနှံမှုကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲခင်ဗျာတရုတ်ကိုနှိုက်ကမြန်မာကိုမယုံကြည်တော့လို့မရင်းနှီးမမြုံနှံတော့ဘူးဆိုရင်ကြံရင်းနှီးမြုံနှံမဲ့သူတွေအတွက်လည်းပဲလက်တွန့်သွားစရာဖြစ်မယ်လို့လည်းစုံသက်သူတွေရှိကြပါတယ်
If we combine, if we accumulate all the foreign investment from all the countries into Burma.
Okay. ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာတော့ဒီအားလုံးကိုခြုံပြောရမယ်ဆိုရင်ပေါ့လေဒီမြန်မာနိုင်ငံမှာတရုတ်ရဲ့ဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဟာ30ရာခိုင်နှုန်းရှိပြီးတော့အများဆုံးဖြစ်ပါတယ်။ဒါပေမဲ့တစ်နှစ်ချင်းကိုကြည့်မယ်ဆိုရင်တော့တရုတ်ဟာယမန်နှစ်တုန်းကနံပါတ်6ခုနှစ်နေရာမှာပဲရှိမယ်ထင်ပါတယ်။နောက်ရောက်နေပါတယ်။မြစ်ဆုံစီမံကိန်းရပ်ဆိုင်ထားတာတခြားစီမံကိန်းတွေစန့်ကျင်မှုနဲ့ရင်ဆိုင်ရလို့ဖြစ်ပါတယ်။
တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံရမှာဆိုရင်နေကြပါတယ်သူတို့ကိုမြန်မာဒေသခံတွေကမကြိုက်ဘူးဆိုတာသိထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာထက်လာအိုနိုင်ငံမှာလောက်တာကောင်းမယ်လို့စဉ်းစားကြမှာပါတခြားအရှေ့တောင်အာရှနိုင်ငံတွေစီကိုလည်းတရုတ်စီးပွားရေးတွေတွားနိုင်ပါတယ်ဟုတ်ကဲ့ကျွန်တော်အနေနဲ့စီးပွားရေးအကျိုးစီးပွားကိုအဓိကထားပြီးမေးရဆိုရင်ဒီနေရာမှာမဟာ ဒီမှာဒီဟာတရုတ်ကိုဆန့်ကျင်တဲ့နိုင်ငံစနစ်ဟာလည်းအနောက်တိုင်းဒီမိုကရေစီပုံစံဖြစ်တယ်ဆိုပြီးတော့လူတွေပြောကြပါတယ်မှန်လဲမှန်ပါတယ်ဆိုတော့တရုတ်ကတော့လူလာပါမလားတနည်းအားဖြင့်တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဟာမြန်မာနိုင်ငံမှာအနောက်တိုင်းပုံစံဒီမိုကရေစီအစိုးရတည်းထွန်းကလာရတဲ့ထိခိုက်မစွာနိုင်ဘူးလား
Well, there are several issues here. First of all, let me make sure, let me just put it out there that Dikaisa ma jetana atomya jaung win ni ba de. Tiyok ha NLD asoya ne sasan yi kaung bo taik ko lu la de so ra u swa pyo chin ma de. Dwan san su ji ne le taik kaung bo ne sasan yi lu la ba de. Da ha American ne apyai Myanmar naingan paw o sa nyaung chin lu ji be ro mo hpa bu. Maha byu ha aya Myanmar naingan pawin patat ni lu le phit ba de. India tamauk dia thu phaw yi byu ha ma tiyok twet Myanmar ne Pakistan ne naingan mae shi ba de. Pakistan pi rwin naingan ye ga ma ti mnyain mu. Myanmar a po pi lo a sin pye ba de. Now, di tiyok naingan ye one bird one rose so de di Kabalan siman gain ma le Myanmar ga a ye pa ba de. Taung tiyok pin le ne mye a nyin pwa mu ma Myanmar ha a nyin pwa naingan do ma hpa bu. Di po Myanmar a so ya de let the yet ti mu pyaung le nai ma de.
ဒီညမှာအိန္ဒိယဟာလည်းမြန်မာနိုင်ငံအပေါ်မှာမဟာဗျူဟာအရစိတ်ဝင်စားမှုရှိမဲ့ထင်ပါတယ်ဆိုတော့အိန္ဒိယနဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုအကြားမြန်မာနိုင်ငံအနေနဲ့သတိထားရှောင်လှမ်းရမယ့်အခြေအနေလည်းဖြစ်နေလို့ဆိုရမှာပေါ့ရနော်
Yeah, I think on that issue the Chinese perspective and the Burmese perspective differ quite a lot because from
ဟုတ်ပါတယ်ဒီကိစ္စမှာတော့ဒီတရုတ်ရှူတောင်းနဲ့မြန်မာရှူတောင်းအများကြီးကွာတယ်လို့တော့ကျွန်မထင်ပါတယ်မြန်မာဘက်ကသူတို့ဟာအင်အားကြီးနှစ်နိုင်ငံအကြား ညက်ပြနေတယ်လို့မြင်ပါတယ်တရုတ်ဘက်ကကြတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအိန္ဒိယကိုပြိုင်ပဲလို့မမြင်ပါဘူးမြန်မာနိုင်ငံပေါ်တရုတ်ရဲ့ယင်းနှိမ့်နှံမှုတရုတ်ရဲ့လွှမ်းမိုးမှုတွေနဲ့စာရင်အိန္ဒိယကဘာမှမဆိုတော့ပါဘူးတရုတ်ကအဓိကပြိုင်ပဲလို့မြင်တာကအမေရိကန်ပဲဖြစ်ပါတယ်အိန္ဒိယကအခုဒီအရှိမျော်ဝါဒ look east မဟုတ်ဘဲနဲ့အရှိမလှရှားရေးဝါဒ at east ဆိုပြီးတော့ဒီပုံမတက်ကြွတဲ့မူဝါဒချမှတ်လာပါတယ်
ကျမတို့စောင့်ကြည့်နေကြရအောင်ပါပါနောက်ဆုံးမိခင်တဲ့အကြောင်းအရာတစ်ခုကတရုတ်ဟာဘာကြောင့် UWSA ဝတ်တပ်ဖွဲ့ကိုကူကန်တပ်ဖွဲ့ကိုအားပေးအားမြောက်လုပ်နေရတယ်လဲဆိုတာပဲဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့ညီညာရေးကိုအဟံတားလုပ်နေသူလို့ဖြစ်မနေဘူးလားခင်ဗျာ
That's a great question Why does China have a relationship with these rebels? Well, because China has had a relationship
ဒီတဘုံတွင်နဲ့တရုတ်ဘာကြောင့်ဆက်ဆံနေတယ်လဲဆိုတော့ဒီဆက်ဆံရေးတွေဟာဆယ်စုနှစ်နဲ့ချီရှိလာခဲ့ပါပြီဒီတဘုံတွေဟာတရုတ်နဲ့ဒီပုဂ္ဂိုလ်ရေးအရာယင်းနှီးတဲ့ဆက်ဆံမှုစီးပွားရေးဆက်နွယ်မှုနိုင်ငံရေးအရာဒီဆွေးနွေးဆက်ဆံမှုတွေရှိနေပါတယ်ဒါဟာအဲ့ဒီဒေတာတွေမှာဒီဆယ်စုနှစ်တွေနဲ့ချီကြာမြင့်လာခဲ့ပါပြီဒီအခြေအနေကိုလုံးဝနောက်ပြန်လှည့်ဖို့ဆိ ဒီမြန်မာအစိုးရကငါတို့နဲ့ပူးပေါင်းဆောင်ရွက်တာမလိုလားဘူးဆိုရင်တော့ငါတို့အနေနဲ့ဒီမြန်မာနဲ့ဆက်ဆံရေးအလျှော့တင်လုပ်နိုင်အောင်လို့ဒီသဘောတွေကိုဂင်ထားရမယ်လို့ဆိုတဲ့အတန်တွေပါမြန်မာကိုထိန်းကိုရမှာဒီအင်အားစုတွေဟာတကယ်ထိရောက်တဲ့ကြိယာတွေလို့လေတရုတ်ဘက်ကဒီတချို့ကယုံကြည်ထားကြပါလေ
ဒါပေမဲ့တရုတ်ဟာတချိန်တုန်းကဘာကဘာဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးခဲ့ပေမဲ့နောက်ပိုင်းမှာရပ်လိုက်တဲ့လုံကဆိုတော့အခုရောမြန်မာနိုင်ငံအပေါ်မှာတကယ်တမ်းစည်နိုင်ရှိရဲ့မြန်မာနိုင်ငံငြိမ်းချမ်းဖွံ့ဖြိုးတိုးတက်စည်နေဆိုရင်ဒီသဘုံတွေကိုထောက်ပံ့အားပေးနေတာဘာကြောင့်မရပ်တတ်နိုင်ရလဲခင်ဗျာ
Well, the Chinese counter-argument to what you just said is, well, look, under the military government,
we suspended our stopped our... ကုလသမဂ္ဂရဲ့ဒီအပြစ်ပေးဒဏ်ခတ်မဲ့ဆုံးဖြတ်ချက်ကိုတော့မှငါတို့ကဗီဒိုတုံးပြီးတော့ပယ်ချပေးခဲ့တယ်။ဒါပေမဲ့ငါတို့အတွက်ဘာအကျိုးရှိတယ်လဲ။ငါတို့ဒီစီမံကိန်းတွေကိုတော့မင်းတို့ရပ်ဆိုင်းပစ်ခဲ့တယ်ပြီးတော့အမေရိကန်ဘက်ကိုမျက်နှာလှည့်သွားတယ်။ဆိုတော့မြန်မာနိုင်ငံအတွက်
Well, the Chinese reaction to that was, yes, Burma was under the military regime. It was under international
sanctions. The Chinese reaction to that was, ငါတို့ကတဖက်သက်အမျက်ထုတ်သွားတာဖြစ်တယ်လို့သတ်မှတ်နေကြတာပါ။ဒီဥပဒေဘာပြောင်းပြောင်းလဲခင်ဗျာ။ Well, the Chinese reaction to that was, yes, Burma was under the military regime. It was under international sanctions. ငါတို့စီးပွားရေးစီမံကိန်းတွေအတွက်လည်းမင်းတို့လောက်ကန်ခဲ့တယ်။ဒါဟာမျှတာတယ်လို့ပြောကြမှာပါ။တကယ်ပဲတရုတ်တွေကကျမကိုပြောကြပါတယ်။ငါတို့မှာရွေးစရာအများကြီး။မြမမငါတို့မတပါရွေးစရာမရှိခဲ့ဘူးလို့။ကျမကတရုတ်နိုင်ငံကိုကိုစားပြုပြီးတော့ပြောနေတာမဟုတ်ပါဘူးနော်။သူတေတီတူတာဖြစ်ပါတယ်။